မြန်မာလူငယ်တွေလက်ရှိရင်ဆိုင်ကြုံတွေ့နေရတဲ့အဓိကပြဿနာဟာမူရစေဝါသုံးဆွဲမှုအန်တရဖြစ်နေတယ်ဆိုတာကိုလူငယ်တို့ကြားစစ်တမ်းကောက်ယူနေတဲ့အဖွဲ့တစ်ဖွဲ့ကထောက်ပြလိုက်ပါတယ်မြန်မာလူငယ်တွေထဲမှာ10ဦးမှ6ဦးအလုပ်လက်မဲ့ဖြစ်နေတဲ့အလို့အခံရှားပါတဲ့စိန်ခေါ်မှုနဲ့လည်းရင်ဆိုင်နေရတယ်လို့ဆိုပါတယ်ဒီလိုအခက်အခဲတွေကိုအလေးအနက်ထားဖြေရှင်းပေးဖို့ကိုလည်းတမရအပါအဝင်လွှတ်တော်ကလူငယ်တွေကတင်ပြတောင်းဆိုထားကြပါတယ်အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
2012ခုနှစ်ကနေ2014ခုနှစ်အတွင်းမြန်မာနိုင်ငံတွင်းက AR တိုင်းရန်ကုန်တိုင်းဒေသကြီးနှစ်ခုကအသက်16နှစ်ကနေ35နှစ်အတွင်းလူငယ်2000ကျော်ကိုစစ်တမ်းကောက်ယူခဲ့ကြတဲ့အခါမှာလက်ရှိမြန်မာနိုင်ငံမှာလူငယ်10ဦးမှ6ဦးကအလုလမဲ့ပြဿနာနဲ့ရင်ဆိုင်နေရတယ်ဆိုတာကိုမြန်မာလူငယ်များအစည်းအရုံးကလေ့လာတွေ့ရှိခဲ့ပါတယ်တဲ့ဒီအလုအကန့်ရှားပါမှုအသက်မွေးဝမ်းကြောင်းပညာရက်ကဘဝအာမခံချက်မရှိတဲ့အနေအထားမှာဖြစ်နေတယ်လို့မြန်မာလူငယ်များအစည်းအရုံးဥက္ကဋ္ဌကိုဇွဲရန်နိုင်ကပြောပါတယ
်နေရာဒီကအပီးပီးမှာကောက်ခံလိုက်တဲ့အခါမျိုးမှာလူငယ်10ဦးကိုကောက်ခံအဲ10ဦးမှာမျိုးသားမျိုးမျိုးစုံစုံနဲ့6ဦးကအလုလမဲ့ပြဿနာနဲ့ရင်ဆိုင်နေရတယ်အပွဲရပြီးအလုပ်လက်မဲ့ဖြစ်နေတဲ့ပညာတတ်အလုပ်လက်မဲ့တွေရဲ့နောက်ရထားတဲ့ပွဲနယ်လုပ်နေတဲ့အလုပ်နဲ့မကန့်ညီရတယ်ဆိုကြတော့လဲကိုနေတဲ့ဒေသမှာအလုပ်ကံရှာလို့ပြောတယ်ဆိုကြတော့လဲကိုယ်ဒေသကိုယ်နယ်မြေမှာရှိတဲ့အလုပ်ကဒါမှမဟုတ်ကိုနဲ့ကန့်ညီတဲ့အလုပ်ကတကယ်ကံဝင်လုပ်တဲ့အခါမှာအဆင်ပြေရတယ်ကျုံရတယ်ပေါ့နော်သဘောဆုံးပဲဗျခန္ဓာပေါင်းဆုံးစေတနာပေါင်းဆုံးကိုရှင်ဆိုင်နေကြတာပါလူငယ်
အလုံးလမဲ့ဖြစ်နေတဲ့လူငယ်တွေကြားထဲမှာလူမှုပတ်ဝန်းကျင်ဆိုင်ရာပြဿနာမိသားစုစီးပွားရေးမပြေလည်မှုတွေနဲ့အတူစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေလည်းဖြစ်တာကြောင့်မွေးဇေဝရဲ့တားကောင်ဖြစ်ရပြီးတော့အခုလိုမျိုးလူငယ်တို့ကြားဆိုးဆိုးဝါးဝါးဖြစ်ပွားနေတဲ့မွေးဇေဝပြဿနာကိုတပ်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကအရေးယူဖို့ပြက်ကွက်ပြီးတော့လစ်လျူရှုထားတယ်လို့လည်းကိုဇွဲရန်နိုင်ကထောက်ပြပြောဆိုပါတယ်
သူတို့အလုံးလမဲ့ပြဿနာအင်အားများတာရင်းနဲ့သူတို့မိသားစုရဲ့ဖိအားပေးမှုတွေခံရတယ်နောက်မိသားစုစီးပွားရေးကျဆင်းလာပြီးတော့မိုးစေဝါသုံးဆက်မိတာမျိုးတွေရာသုံးမှုကျွလွန်ပြီးတော့စီးပွားရှာတာမျိုးတွေထိဖြစ်လာပြီးတော့ဆိုးရတဲ့အခြေအနေမျိုးတွေရင်ဆိုင်ရတာကျွန်တော်တွေ့ရပါတယ်။လောလောဆယ်အခြေအနေမှာအတော်လေးကိုဉာဏ်ဆုံးကိုရှင်းရှင်းရမယ့်ကိစ္စပေါ့။ပြောမယ်ဆိုလို့ရှိရင်အလုံးလမဲ့ပြဿနာအထက်တော့ကူစားပြီးရှင်းရှင်းမယ့်ကိစ္စလို့ဖြစ်နေရပါဘာဖြစ်လဲဆိုတော့ကျွန်တော်တို့ရန်ကုန်မြို့ပေါ်အခြေခံပညာကျောင်းတွေအနည်းတစ်ဝိုက်မှာတော့မှကျွန်တော်တို့ကျောင်းသားလူငယ်ကိုရန်ဆယ်တန်းအခြေခံပညာမှာရွယ်လေးတွေလက်ထက်မှာ secret လေးတွေကိုစီကဏ္ဍတွေ့ရတယ်။တိုင်းနာဒေသတွေငင်းငယ်ရယူပြီးတဲ့ဒေသတွေနဲ့ဒေသတွေမှာဆိုရင်ဘိုးရေးစီဝါလူငယ်တွေကစီးပွားပြီးရောင်းဝယ်ပေါက်ကကုသညောင်းဝယ်တာတွေအစိုးရဘက်ကလည်းအကြီးအကျယ်ပြက်ကွက်တာတွေကြောင့်လူငယ်တွေဘိုးရေးစီဝါပေါ်မှာအတော်လေးအာရုံစိုက်လာကြတာနေပြီးတော့ထိန်းချုပ်ဖို့ခက်ခဲတဲ့အခြေအနေကိုရောက်လာနိုင်တဲ့အားမျိုးကိုကျွန်တော်တွေ့နေရပါတယ်။ဒါကြောင့်ဘိုးရေးစီဝါပြဿနာအားဖြင့်ကျွန်တော်တို့အငြင်းငြင်းဖြစ်ချင်းမြင့်တဲ့ပြဿနာဖြစ်တာကိုကျွန်တော်တို့ပြောချင်းဖြစ်ပါတယ်။
မြန်မာနိုင်ငံအတွင်းမှာအလုတ်ကင်ရှားပါမှုပြဿနာတွေနောက်အလုတ်ကင်အခွင့်အလမ်းနှဲပါမှုပြဿနာတွေနဲ့ပတ်သက်ပြီးတော့အစိုးရအနေနဲ့ထိရောက်စွာကင်တွယ်ဖြေရှင်းပေးသင့်တယ်လို့အလုတ်သမားသမဂ္ဂများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဦးအောင်လင်းကလည်း VOA ကိုပြောပါတယ
်။သူရဲ့တောင်းဝန်ရမှုပိုင်းမှာဒီ training center တွေအများမှုတွေ့နေမှုတို့ရောက်တဲ့ awareness training တွေဒီ skill တွေမျိုးစုံနိုင်မှုတွေပုံမမြင်သင်ပေးရပါလေ။တင်ကြားလိုက်တဲ့ပညာရေးစနစ်ကလည်းပဲအခြေခံကျတယ်ဗျ။အဲ့ဒါကတော့ရတဲ့ဝန်ဘိုးကမှဖြစ်တင်ရရှိတဲ့အားနည်းချက်တရားကလည်းဒါကိုပေါ်ပြနေတယ်ဗျ။အင်းတော့သက်ဆိုင်ရာဖွဲ့စည်းအားလုံးမှာတောင်းပန်ရှိပါတယ်။
မြန်မာလူငယ်တို့လက်ရှိရင်ဆိုင်ကြုံတွေ့နေရတဲ့ပြဿနာတွေအခက်အခဲတွေစိန်ခေါ်မှုတွေကိုနိုင်ငံတော်သမ္မတအနေနဲ့အထူးအလေးထားစဉ်းစားဆောင်ရွက်ပေးဖို့ကိုလည်းလူငယ်တွေကအလေးနဲ့ထားတောင်းဆိုပါတယ်လို့မြန်မာလူငယ်များအစည်းအရုံးကပြောပါတယ်
။နိုင်ငံတော်သမ္မတကိုလိမ့်မှုပြီးတော့သက်ဆိုင်တဲ့ပြည်ထောင်စုဝန်ကြီးတွေလွှတ်တော်ဥက္ကဋ္ဌတွေနောက်သမ္မတအမည်မှာရှိနေကြတဲ့အကြံပေးအဖွဲ့တွေနောက်သမ္မတရဲ့အားကိုးရတဲ့ဒီအဖွဲ့အစည်းတွေကိုပြပို့ပြီးတော့သမ္မတအားကိုးရတဲ့ဆိုသမ္မတအနေနဲ့အမြဲလုပ်ငန်းတွေဆောင်ရွက်တဲ့အခါမှာအကြံဉာဏ်တွေပေးပြီးတော့ဘောင်းဆောင်မှုရှိတဲ့အဖွဲ့အစည်းတွေရှိပြီးပို့ပြီးတော့ကျွန်တော်တို့ဟိုတောင်းဆိုတာပါအဲ့တော့သူတို့ဘက်ကပြန်ဆောင်ရွက်ပေးစီချင်တာတစ်ချက်ပါပဲအဲ့ဒါတော့ဒီကျွန်တော်တို့သင်ပြတဲ့အချက်တွေပါဝင်အခြားသောကျွန်တော်တို့ဖော်ပြနိုင်တဲ့လူငယ်ကိစ္စတွေကိုချေချေပြည့်ပြည့်လေးဝိုင်းပြီးတော့ဆောင်ပေးဖို့ကျွန်တော်တို့ပြောချင်တာပါချေချေပြည့်ပြည့်ဆောင်ပေးဖို့ဆိုတာကမူဝါဒတွေချမှတ်ရဥပဒေတွေပြဋ္ဌာန်းတာမပြီးပါဘူးကိုယ်ကနဲ့လူငယ်တွေကိုယ်တိုင်ပါဝင်တယ်လူငယ်ကိုယ်စားလှယ်တွေအစိုးရကိုယ်စားလှယ်တွေပါဝင်တယ်အဖွဲ့တွေဖွဲ့ပြီးတော့သိချာဖို့လူငယ်ကိစ္စအောင်ဆက်ကြည့်ကြပါလေတိုင်းပြည်မှာတခြားအရေးကြီးတဲ့ကိစ္စတွေရှိနေကျွန်တော်နားလည်ပါတယ်လူငယ်ကိစ္စအရေးကြီးပါတယ်လူငယ်ကိစ္စကိုလွတ်လွတ်ရှိရှိတိုင်းပြည်နာကအတွက်ကိုဝေဝါးကောင်းအောင်ဖြစ်ပါလေ
မြန်မာလူငယ်တို့ကြားအလုတ်ကင်ရှားပါနေတဲ့ပြဿနာကိုဖြေရှင်းပေးနိုင်မှုကအဓိကပညာရေးအဆင့်တန်းမြင့်တင်ပေးဖို့န Now, Pinya Songa Dine Tia, Matin, I net Lungari at work at them, we went down Pinyari, Tinja Bibu. Piba Loka Shop, which are at Niamale, Mangan, Tita Mushi, the Rinchaladi, Winsamu Bibune, Muezewa and Near Kingway Anglo, the Aurin and Y Tia on kind to a patient Bibu Bowie, Nangan Pubi, young lady, Possoundi, and Yamaning and Emma, Dime D. Sau Ye, Lungari, a Kankanago, a later Sinza Bibu, Lungari got down so Nijara, Piparishim.